ပါကစ္စတန်နိုင်ငံမှာတော့နိုင်ငံတော်ဆန့်ကျင်လွှမ်းဆောင်မှုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းထားတဲ့အစိုးရအစ္စလာမစ်ပါတီခေါင်းဆောင်တဲ့တက်ချွာလူရှားသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာစော်ကားမှုနဲ့တည်ထောင်ချမှတ်ခံထားတဲ့ခရစ်စတန်အမျိုးသမီးတွေကိုတရားရုံးချုပ်ကတရားစီရင်လွှတ်ပေးခဲ့တဲ့နောက်ပိုင်းမှာနိုင်ငံတော်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ရာကအခုလိုစွပ်စွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီချက်ဖက်ဆနာပြမှုတွေကိုဘာသာရေးအုပ်စုတစုနဲ့စတင်ဖွဲ့စည်းခဲ့တဲ့ LTLP လို့တူကခေါ်တဲ့ Tariq I Labik နိုင်ငံရေးပါတီကစီယုံစီစဉ်ခဲ့တာပါပါတီထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူ Carden Hussein Rasvi ပါဝင်ပါတီဝင်3000ကိုကာကွယ်ထိန်းသိမ်းထားတယ်လို့ပြန်ချိုင်းဝင်ကြီး Forward Chowdhury ကဆိုပါတယ်ဖန်ဆီမှုအများပြားဟာ Islamic Party အခြေထူတဲ့ဘန်ချက်ပြည်နယ်မှာလုပ်ခဲ့တာဖြစ်ပြီးခေါင်းဆောင် Rasvi နဲ့သူ့လက်ထောက်တွေကိုတရားစွဲဆိုမှာဖြစ်ပေမဲ့အကျဉ်းဖက်မှုမချူးလွန်တဲ့သူ့နောက်လိုက်တွေကိုတော့လွှတ်ပေးမှာဖြစ်တယ်လို့ဆိုပါရယ် TLP ကောင်းဆောင်တွေပြစ်မှုတင်ရှားရင်တော့ထောက်ထံတစ်သက်တစ်ချွန်းအထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ